အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ဟာဒီတောက်ကြံဒီမှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်။မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုမြန်မာဘက်ကလက်တွေ့မလုပ်နိုင်သေးတဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီခီးစဉ်ဟာအာဆီယံတစ်ခုလုံးရဲ့မြန်မာအပေါ်သဘောထားပြောင်းလဲလာဖို့မဖြစ်နိုင်သေးဘူးလို့တုံ့သက်မှုတွေရှိနေပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့စင်ကာပူအခြေစိုက် ICS Yusuf Issa ဖွဲ့ကမြန်မာလေလာရေးအစီအစဉ်ပူတွဲညှိနှိုင်းမှုမမိုးသူကြာကဒီခီးစဉ်ထူကြမှုကိုအခုလိုရှင်းပြပါမယ
်။ဝန်ကြီးချုပ်ဟွန်ဆန်သွားတာဒီအာဆီယံကိုကိုစားပြုပြီးသွားတာမဟုတ်ဘူးဆိုတာတော့သုံးသပ်လို့ရတယ်။ဘာကြောင့်လဲဆိုတော့သူကအာဆီယံအတွက်သွားတယ်လို့ကြေညာထားခြင်းလုံးဝမရှိပါဘူး။ဒီသူရဲ့ခရီးစဉ်ကိုအခုစိတ်ဝင်စားနေကြတာကတော့လေသူဒီအာဆီယံအလဲကျောင်းဥက္ကဋ္ဌတာဝန်ကိုစယူတဲ့ဒီနှစ်ဦးပိုင်းကာလမှာပေါ့နော်ဒါသူရဲ့ပထမဦးဆုံးခရီးစဉ်ခြေလှမ်းလဲဖြစ်တယ်နောက်ပြီးတော့မှအာဆီယံအဝန်အဝိုင်းအတွက်ကိုတကယ်ပဲဒီမြန်မာအရေးကိစ္စရဲ့အရေးကြီးတဲ့အနေအထားမှာသွားတဲ့ခရီးစဉ်ကလည်းမြန်မာနိုင်ငံဖြစ်နေတယ်ဆိုတော့ဒီအချက်ပေါ်မှာမူတည်ပြီးတော့ပေါ့နော်အစိတ်ဝင်စားမှုတွေကများနေကြတာပေါ့နော်အခုနေ့အတိုင်းဆိုလို့ရှိရင်တော့အင်ဒိုနီးရှားသမ္မတဂျိုကိုဗီဒိုတို့အနေနဲ့ကလည်းသူ Twitter မှာအတိအလင်းသူကြေညာထားပြီးပါပြီမစ္စတာဟွန်ဆန်နဲ့တယ်လီဖုန်းနဲ့စကားပြောဆွေးနွေးတဲ့အခါမှာလည်းအာဆီယံရဲ့အဲ့တော့ဘောလာရတီချက်ကိုသူပြန်ပြီးတော့မှဒါအတီးပြုတ်တဲ့အနေအထားမျိုးတွေလည်းအထင်ရှားပေါ်ပြထားပါလေအာဆီယံရဲ့ဒီသုံးဖြတ်ထားတဲ့ဒီနိုင်ငံရေးနယ်ပယ်မဟုတ်သောပုံကုတ်ကိုဖိတ်ကြားခြင်းဆိုတဲ့အာဆီယံရဲ့မူဝါဒသဘောထားကိုတော့သူအဖြေပါမဟုတ်တဲ့အကြောင်းကိုမျိုးပေါ်ပြထားပါလေ
ဒီခီးစဉ်ပေါ်ပြီးခဲ့တဲ့ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်အများစုနဲ့ဖွဲ့ထားတဲ့ CRPH ကပြည်သူ့လွတ်တော်ကုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကျင်းညွန့်ကလည်းအခုလိုဝေဖန်လိုက်ပါတယ
်။ဟွန်ဆန်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ကအာဆီယံအနေနဲ့ပုံပေါ်နေတဲ့နိုင်ငံရဲ့ဝန်ကြီးချုပ်တို့ရောအနေနဲ့လာမယ်ဆိုတဲ့ပုံစံမျိုးတော့လည်းပဲတန်ကြားနေတယ်ပေါ့နော်။ဒါမျိုးတကယ်တမ်းကြားတဲ့အခါကျတော့ဟိုမြန်မာနိုင်ငံမှာတကယ်တော့အာဆီယံကငကူအချမှတ်ထားတဲ့အဓိကဟိုထိပ်တန်းအစည်းအဝေးတွေမှာတောင်းအမင်းအောင်လိုက်ကိုဟိုခြံထားတဲ့အနေဒါမျိုးအတိမတ်ပြုတ်မှတ်တဲ့အနေဒါမျိုးကနေပြီးတော့ဒီလိုလာတယ်ဆိုတဲ့ကိစ္စရကတော့ပြည်သူလူထုအမြင်ကတော့ဘလို့မှသဘောကျမဲ့နေတာမျိုးမရှိဘူး။နောက်နံပါတ်1အချက်အနေနဲ့အဓိကပါဆိုတော့အာဆီယံရဲ့ငကိုတုံးကသဘောတူခဲ့တဲ့ 5 point consensus ပေါ့နော်သဘောတူညံ၅ခုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကဘာမှလိုက်လျောတာဆောင်ရွက်တာမရှိသေးဘဲနဲ့အခုလိုလာတယ်ဆိုတဲ့ကိစ္စရဟာတကယ်တော့ဒီအချိန်ကာလအချင်းလည်းပဲဟိုတင့်တင့်လျောက်ပတ်တဲ့အချိန်ကာလမဟုတ်ဘူးလို့တော့မြင်တယ်။နောက်တတိယအချက်ကဒီလိုအခြေအနေမျိုးကစေကောင်စီကိုအတိမတ်ပြုပေးတယ်ဆိုတဲ့ပုံစံမျိုးနဲ့ဟိုအပိထောက်ခံတဲ့ပုံစံမျိုးလို့မြင်စရာဖြစ်နေမယ်ဆိုရင်တော့ဘယ်လိုမှစီလျော်တဲ့တင့်လျော်တဲ့လက်ခံတယ်လို့တဲ့ခီးစဉ်မဟုတ်ဘူးလို့မြင်
တယ်။ဒါပေမဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့ဒီခီးစဉ်ကနေလက်စားဖွင့်နိုင်ဖို့တစုံတရာစမျှော်လင့်နိုင်တယ်လို့သုံးသပ်လိုက်ပါတယ
်။ဟုတ်အဓိကကတော့အာဆီယံရဲ့အကြောင်းဝင်မှုကိုဟိုနိုင်ငံတကာကပါပံ့ပိုးကူညီနေတာဆိုတော့ဟိုတကယ်လို့သာသူရဲ့တန်ငင်းတမန်ပြင်းပေါ့နော်သူရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့တည်နာလည်မှုဘူဒုတအပေါ်မှာမူတည်ပြီးတော့အသုံးချနိုင်မယ်ဆိုရင်အဲကစုံပြာရလက်ထွက်နိုင်တယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်ဟိုတစ်ဖက်ကတော့ဟိုသူကိုယ်တိုင်လည်းသူ့နိုင်ငံရဲ့နိုင်ငံရေးအခြေအနေရလာပြောကြဆိုဆိုရှင်ဒီအာဏာရှင်စနစ်ထဲမှာဟိုဖြတ်တန်းခဲ့တဲ့သူဖြစ်တော့အာဏာရှင်ရဲ့သဘောသဘာဝလည်းသိတယ်နောက်တစ်ခုကတော့အာဆီယံနဲ့နောက်ပိုင်းနိုင်ငံတကာနိုင်ငံရေးထဲမှာလည်းသူလည်းနှစ်ချေပေါ့နော်ကျင့်ကျင့်လည်လာတဲ့သူဖြစ်တဲ့အတွက်ကြောင့်ဟိုလူပုဂ္ဂိုလ်ရာသူ့ကိုကြိုက်တာမကြိုက်တာရှိတယ်ဆိုပေမဲ့သူသာတိတိကျကျလုံနိုင်တယ်ဆိုရင်အဲတုံတရာတော့ရလက်ထွက်နိုင်တယ်လို့ကျွန်တော်ပြောခဲ့ပါတယ်ဥပမာအချင်းအချင်းသားတွေလွတ်တဲ့ကိစ္စလို့ဟာမျိုးကတော့ဖြစ်လာနိုင်တယ်နောက်တစ်ဆင့်ကတော့ဒီတဲ့တချင်းတက်ပြီးတော့နိုင်ငံရေးဖြည့်ရှင်းမှုရလက်တစ်ခုခုကိုဥတည်တဲ့အဆင့်ကတော့ဒီတစ်ခေါက်ထဲနဲ့တော့မဖြစ်နိုင်ဘူးပေါ့နော်နည်းနည်းဟိုအချိန်ယူပြီးတော့ဒီတဲ့ပုံပြီးအမှုစိတ်တဲ့တွေ့ဆုံမှုတွေလုပ်ဖို့လိုမယ်လို့မြင်ပါတယ
်ဒါအပြင်SNLD ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းမှဦးဆိုင်လက်ကလည်းအခုလိုချင်းချင်းတုံ့တက်ပြပါတယ
်။စတိတ်ဟိုးဒါတွေအကုန်လုံးကိုတွေ့ဆုံမှုလိုအပ်တယ်။နောက်ဒေါ်ဆန်းစုကြည်ကိုတော့မဖြစ်မနေသူတွေ့မှလည်းဒီတက်တနာတချို့တဝက်ကူသူဖြည့်ရှင်းနိုင်လိမ့်မယ်လို့မြင်တယ်။အဲ့ဒီကနေစပြီးလမ်းစဖောက်ရင်တော့လည်းအကောင်းဘကဦးတည်နိုင်တယ်။အဲ့လိုမဟုတ်ဘဲနဲ့ဟိုဗိုလ်ချုပ်မှုကြီးမင်းအောင်လည်းအဆရှိတဲ့စက္ကစအဖွဲ့နဲ့ပဲတွေ့ဆုံပြီးပြန်သွားမယ်ဆိုရင်တော့အခုမီဒီယာမှာပွားထနေတယ်လို့ပေါ့လူမှုအဖွဲ့အစည်းတွေရဲ့ကန့်ကွက်မှုတွေမကဘူးတခြားသောနိုင်ငံရေးအတိုင်းဝိုင်းနဲ့ EU အတိုင်းဝိုင်းကလည်းသူ့အပေါ်ဘယ်လိုမှညှို့လင့်ချက်ထားစရာမရှိဘူးလို့ပဲမြင်ပါတယ်အင်ဒိုနီးရှားသမ္မတကိုယ်တိုင်သူ့ကိုကြိုတင်ပြီးတော့မှတတိပေးနေရည်အတိပေးနေရရှိတယ်လေဒါဇယိတ်တဘာဝချင်းတူတဲ့လူချင်းချင်းပေါင်းမိသွားမှကိုအာဆီယံဘက်ကလည်းပဲကြိုတင်ပြီးတော့မှပူပန်တဲ့သဘောလို့ဒီလိုပဲတွေ့ပါတယ်ဗျာ
တကယ်တော့မြန်မာပြည်အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမြန်မာဘက်ကကောင်းတယ်မဖော်ခဲ့တာကြောင့်စစ်ကောင်စီခေါင်းဆောင်တဲ့အဖွဲ့ဝင်တွေကိုအာဆီယံဘက်ကထိတိဆွေးနွေးပွဲတွေခွင့်ပြုချက်မပေးခဲ့ချိန်မှာအခုအာဆီယံဥက္ကဋ္ဌအနေနဲ့တရားတွေကိုပြောင်းချင်ရင်တော့အခုလိုသွားခွင့်ရှိပေမဲ့အားလုံးရဲ့ဆုံးဖြတ်ချက်လိုတယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျ